ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်တွင်မနေ့ကဖြစ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသား300နီးပါးဆေးဘေးတင်ရှောင်နေရပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေဟာခုချိန်မှာ1000ကျော်တိရှိလာနေပြီးတိုက်ပွဲဖြစ်ပွားရာဒေသတွေမှာရွာသားတွေကိုတပ်မတော်ကမတင်ကားလို့ဖမ်းဆီးတာတွေလည်းပုံများလာနေပါတယ်။တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
မနေ့ကအင်္ဂါနေ့ပုံကျုံမြို့နယ်မြက်လွဲရနောက်ဖက်တောင်တန်းပေါ်မှာ AA ဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မော်စတာစစ်ဟင်းမြို့မှာဒီပုံကျုံမြို့နယ်မြက်လွဲရနောက်ဖက်တောင်တန်းပေါ်မှာဒီဒီမော်လက်ကန်ပယ်ဒီတမဟင်းမြို့လောက်ခံတယ်တက်ကြွချိုးခဲ့တာရှိတယ်။အဲ့ဒီမော်စတာစစ်ကနေပြီးတော့ဒီတမနယ်လုံးပေါ်လုံးဒီလိုဒီလက်ကြီးတွေကလှမ်းနေတဲ့ပြဿနာရှိထိုးကြည့်ကုန်လို့မြို့လေးစစ်တပ်နိုင်ငံမှာတို့ဆက်တင်နေကြခင်ဗျင်ထိုးကြည့်စီမှာဒီလိုကကနေပြန်ပြီးတော့ဒီတက်လာလာရှိတယ်။အဲ့နောက်အရာရှိတိပါဝင်နောက်ကြဆုံးပြီးတော့တက်လာတော့တယ်။ဒီနေ့လက်ကဏ္ဍလောက်မှတခါဒီလက်ကထားပြီးဒီထိုးကြည့်လာတာရှိတယ်။အဲ့ဒီမှာလည်းဒီလိုထားပြီးတက်လာသွားတာပေါ့ဒီတရားကြီး။ဆိုအဲ့ဒီမှာလည်းနောက်က9ဦးလောက်ကြဆုံးတာရှိတယ်။ပြီးတော့ဒီရဟယင်းနဲ့ပြင်းလဲလာပြီးတော့မှပြီးတော့တနာရီလောက်ကြောင်းဒီကဘုံကြီးတက်ခိတာရှိတယ
်။မနေ့ကတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ AA ဘက်ကပြောဆိုထားတယ်လို့ VOA အနေနဲ့တိကျသိပြနိုင်ခြင်းမရှိသေးပါဘူး။မလာကိုရနေ့ကလည်းချင်းမြင့်နယ်ပလန်ဝါမြို့နယ်ပြင်ဆိုရွာနီးကတမတော်ပြူဟာကုန်းစစကန်တစ်ခုကို AA ဘက်ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးလက်နက်ခဲယံစစ်အုံဆောင်ပစ္စည်းမော်တော်ယာဉ်မြောက်များသိမ်းဆည်းရခဲ့မိပြီးစစ်တပ်ပန်း12ဦးကိုပါလက်ရဖမ်းဆီးနိုင်ခဲ့တယ်လို့ခိုင်တုခကဆိုပါတယ်။ဖမ်းဆီးရမိခဲ့တဲ့စစ်တပ်ပန်းတွေထဲမှာအရသားတွေလည်းပါဝင်နေပြီးစီစစ်နေစေလို့ခိုင်တုခကဆက်ပြောပါတယ
်။ဒီပုံကစစ်တပ်ကကျွန်တော်တို့ဖမ်းဆီးရမိတာရှိတယ်။စစ်တပ်ပန်းတွေကိုကျွန်တော်တို့စစ်ဆီးတဲ့အခါတော့ခဏဦးကနေပြီးတော့အရသားတွေဖြစ်နေတာတွေ့ရှိရတယ်။ကျတဲ့အနေနဲ့ဒီပါလာတဲ့အရသားတွေကိုဒီအရသားကိုမျိုးရတော့ကျွန်တော်တို့ကလည်းငါကတည်းကဆက်ပြီးမှရှိတယ်ဗျ။စစ်တပ်ကလည်းဒီလိုပဲကျွန်တော်တို့ကဆက်ပြီးတော့ဒါထိန်းသိမ်းထားအောင်
ပုံကျုံမြို့နယ်ဘုံတော်ရွာနီးနားမှာဖြစ်တဲ့တရက်ပိုင်းတွင်တိုက်ပွဲကြောင့်ရွာသား300နီးပါးဟာယူသရုပ်နဲ့အထက်မြင့်လက်ရွာမှာစစ်ဘေးတင်းချောင်ရောက်ရှိနေတယ်လို့ယူသရုပ်ရွာအုပ်ချုပ်ရေးဖွဲ့ဝင်တို့ကဆိုပါတယ
်။သူတို့ကြောက်ပြီးတော့ဆွဲပြလိုက်ကြတာ။ဆွဲပေါင်းတဲ့တရက်ကတော့ဒီမှာယူသရုပ်ကြီးရွာကပြည့်အကူအညီပေးထားတယ်
မနေ့ကရဟယင်နဲ့ပြစ်ခတ်တာမှာဘုံတော်ရွာကအိမ်နှလုံးကြီးစံကြရောက်လို့အမိုးကတွေပျက်စီးခဲ့ကြောင်းရွာသားတွေကပြောပါတယ်။တိုက်ပွဲဖြစ်နေတာနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်သည်နာချုပ်ပြောရေးဆိုခွင့်ရှိသူကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်းစီရေးပဋိပက္ခပြင်းထန်လာတာနဲ့မျှလုံခြုံရေးရစစ်ဆေးမှုတွေကလည်းဒေသတွင်းသွာလာရေးမှာခက်သွေနေပါတယ်။မနေ့ညပိုင်းကမြောက်ဦးမြို့နယ်ကျောင်းတောင်ကျေးရွာမှာလူနာသူအပါဝင်လူနာသွားဖို့တဲ့ကျေးရွာသားတွေနိုင်ရေးကူညီပေးရေးဖွဲ့ပေါင်း30ဦးကိုနေမြေခံစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားကြောင်းဒီနယ်လွှတ်တော်ကိုဆက်လက်ဦးဆုံးတာစိန်ကအခုလိုပြောပါတယ
်။လူနာရဲကျောင်းတောင်ကကျွန်တော်တို့နိုင်ရေးကူညီမှုအပြင်ကလူငယ်6ဦးရဲစာသမား2ဦးရဲသူတို့ကညစင်နာရီဝန်းရံတော့မှာပေါ့နော်။အဲ့ဒီဒီမှာမျိုးဦးမရောက်နဲ့ချောင်းပြည့်ဆိုတဲ့နေရာမှာမျိုးဦးနယ်ရဲစတဲ့ခုဖြစ်တဲ့ငားလေးစတဲ့ဟင်းကနေပြီးတော့သူတို့ကတော့သားတယ်သူတို့မတင်ပါလို့ဆိုပြီးတော့သူတို့လူနာစမောင်းဝင်းရယ်ကျောင်းတော်ကဒီနိုင်ရဲ့ကိုမြင့်မောင်းကဆာဦးရယ်ကာသမာတုံးဦးရယ်အဲ့ဒီစေဦးကိုသူတို့ခေါ်တော့တယ်ပေါ့နော
်လက်ရှိဖမ်းဆီးခံထားရတဲ့သူတွေပြန်လည်လွတ်မြောက်ရေးအတွက်ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌကနေနယ်လုံးဝန်ကြီးကိုမေးမြန်းထားတယ်လို့ဦးထွန်းတာစိန်ကဆက်ပြောပါတယ
်လွှတ်တော်ဥက္ကဋ္ဌကနေပြီးတော့သက်ဆိုင်ရာနယ်လုံးဝန်ကြီးကိုလမ်းတော့ဖုန်းနဲ့အကြောင်းကြားတယ်အဲ့တော့ဖာရမီဒီနေလုံးဝန်ကြီးကတော့ကျောင်းမှာပဲရှိပါတယ်။ဒါသူတို့မကင်ပါလို့စစ်ဆင်းနေပါတယ်။အပြစ်မရှိလို့ရှိရင်ကြံထုတ်ပါပြောရမယ်ဆိုပြီးတော့ခုကတော့ရင်းနဲ့စားရပါကစစ်ဆင်းနေပါတယ်လို့တော်တော်ဥထားပါကျောင်းပြန်ပါ
။ရခိုင်ပြည်နယ်တွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရွာသားတောင်ကျော်ဟာစစ်ပီးတင်းချောင်နေရတယ်လို့စားတော့နေထိုင်ရေးမှာခက်သွေနေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေအပါအဝင်အုပ်ချုပ်ရေးမှူးတွေကိုလည်းမတရားတင်းဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးမှုတွေများပြားလာတာကြောင့်မြို့နယ်တချို့ကအုပ်ချုပ်ရေးမှူးတွေတာဝန်ကနေနှုတ်ထွက်တာတွေရှိနေတယ်လို့လုံခြုံရေးရဲဌာနတွေကိုလည်းရုတ်သိမ်းလာတာတွေရှိနေခဲ့ပါတယ်ခင်ဗျာ။